ိုင်းနိုင်ငံပကျုပ်ပြည်နယ်ရဲကမိရထားလန်စောက်လို့ရေလို့သမားတန်းရမှာမြမရွှေပြောင်းလို့သမားတူတေဆုံးတဲ့လို့နေမီအာနာပိုင်းနေဟာသူမအလောင်းကိုစိတ်ရုံကိုယူဆောင်ပြီးကိုဗစ်ရောဂါပိုးစစ်ဆေးနေကြောင်းပရံမြို့နယ်အာနာပိုင်းနေကသတင်းထုတ်ပြန်ထားပါတယ် AC လို့သမားကုညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့ကိုဗစ်တန်တရားနဲ့တေဆုံးတဲ့သူမြမအလို့သမားနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်အလို့သမားတွေနေတဲ့အဆောင်မှာမြမနိုင်ငံသူတူပေါ့နော်အလို့သမားတူတေဆုံးသွားတာပေါ့နော်မြမနိုင်ငံသူရောက်တည်ဆုံးခဲ့တယ်။မင်းကြီးအာနာပိုင်းကသူ့ရဲ့ body ကိုတော့ပြုတ်လောင်းလို့ခြေုံကြီးတောင်သွားတယ်။ပြီးတော့သူကိုဖေးယောဂါပူးရှိမရှိသိသိနေတယ်လို့သူတို့ဒီဒေသခံအာနာပိုင်းကသတင်းထုတ်ပြန်တာတော့တွေ့ရပါတယ်။တည်ဆုံးတဲ့သူကတော့ဖြစ်စဉ်မှာတည်ဆုံးတဲ့သူကတော့မအေးတည်တာလို့သိရပါတယ်။တော့ပါလေဟုတ်ကဲ့မအေးတည်တာအသက်46နှစ်ပါ။သူမဆိုရင်ကျွန်တော်တို့ဒီမိသားလန်စောက်လို့ရေးမှလုပ်ပြီးတော့ဒီမိသားလန်စောက်လို့ရေးကလုံသမားအဆောင်မှာပဲနေတာပါ။ကားလုံးမိုင်းနဲ့ရောင်းနေတာပေါ့နော်။ဒီအပိုင်းမှာသူကကြားတယ်၊ချောင်းနေဇက်တိုက်ဆိုးတယ်၊သူတွေ့လို့ဖောက်ခံတတ်တယ်ရပြောတယ်။သူကမကြီးကစေးဆိုင်ရာစေးပေါ့နော်။စေးမီတို့နဲ့ဝဲကူတာပေးတာပေါ့နော်။ဒါပေမဲ့မတက်တာဘူး။၃ရက်တွင်မှာပဲချောင်းဆိုးရင်ပတ်အောင်နေပြီးတော့အသက်ရှိကြက်တဲ့ဝေနာနဲ့တေဆုံးသွားတာလို့ကျွန်တော်တို့သိရတယ်။ဟင်ကျွန်တော်တို့ပြီးခဲ့တဲ့24ရက်နေ့တော့လည်းကျွန်တော်တို့ဒီခိုင်းနိုင်ငံစီမူတာကောင်းခိုင်မှာအချိန်မှာကျွန်တော်မြန်မာလုံးမမျိုးသမီးတယောက်ပေါ့နော်။အသက်40ဝန်းကျင်မြန်မာလုံးမမျိုးသမီးတူတေဆုံးသွားပါတယ်။အဲ့တူရောကိုဖိနဲ့တည်ဆုံးတယ်လို့ဟိုသိရတယ်အဲ့တော့ကျွန်တော်တို့ဒီညီမလုံမားတွေကလည်းကိုဖိနဲ့တည်ဆုံးတာတွေကအဲနေရာတော်တော်များများမှာကြားလာပြီပေါ့နော
်အခုလိုမျိုးတည်ဆုံးမှုမျိုးနဲ့အိမ်ဒီလမ်းမတွေပေါ်မှာတည်ဆုံးမှုတွေလည်းဘန်ကောက်နဲ့အနီးတစ်ဝိုက်တွေမှာများလာကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်လက်ရှိတည်ဆုံးသူမြန်မာအလုပ်သမားမှာကိုဖိရှိမရှိမသိရသေးပေမဲ့မိရထားလမ်းလုံသားများနေထိုင်တဲ့ရက်ွက်အတွင်းကပြည်သူတွေကတော့အစုလိုက်အပြုံလိုက်ဇက်တိုက်ကူးဆက်လာမှာကိုစိုးရိမ်နေကြပါတယ်ထိုင်းတောင်ပိုင်းဆုံးလာခရိုင်အတွင်းမှာလည်းပြီးခဲ့တဲ့လကမြန်မာအလို့သမားတူကိုဗစ်နဲ့တည်ဆုံးတာတွေရှိခဲ့ပါတယ်။ကိန်းကနန်းရအသေးစိတ်မသိရပေမဲ့ထိုင်းနိုင်ငံထဲမှာနေ့စဉ်တည်ဆုံးနေတဲ့အထက်မှာမြန်မာအလို့သမားတွေပါဝင်လာတာတွေလည်းရှိလာပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ9,268ကျော်ရှိလာပြီးဒီထဲမှာမြန်မာရွှေပြောင်းလူသမားတွေလည်းတောင်းနဲ့ချီပြီးကူးစက်မှုတွေဖြစ်နေပါတယ်။ဇူလိုင်လ28ရက်နေ့တနေ့ထဲမှာပဲကူးစက်သူ14,000ကျော်ရှိနေပါတယ်။တည်ဆုံးသူကတော့4,200ကျော်ရှိလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။